တရုတ်မြန်မာနယ်စပ်မူဆယ်ခရိုင်ပန်ဆိုင်မြို့နယ်မှာမနေ့စက်တင်ဘာ19ရက်နေ့ကတရုတ်နိုင်ငံသားတချို့ဆယ်ရန်တရားတွေတုံပြီးမြေတူးတာကွန်ကရစ်ခြံစည်းရိုးကာယန္တာတွေလှုပ်ဆောင်ခဲ့ပြီးမြန်မာအနိုင်ငံရှင်ဘက်ကတရုတ်နိုင်ငံပြည်ပရေးရာတာဝန်ရှိသူတွေစီကိုကန့်ကွက်လှောက်ပေးပို့ခဲ့တာကြောင့်ဒီကနေ့မနေ့ပိုင်းမှာတော့ခြံစည်းရိုးကာယန္တာကိုဖျက်သိမ်းသွားပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော့ကိုစောထက်ကတင်ပြပါမယ်။
ခြံစည်းရိုးကာယန္တာနေရာကတရုတ်မြန်မာနှစ်နိုင်ငံသတ်မှတ်ထားတဲ့နယ်စပ်စီးမီးရဲ့အတွင်းဘက်ကိုမီတာ50လောက်ကျော်ပြီးဝင်ရောက်လာတာဖြစ်ပြီးတရုတ်ဘက်ခြံနယ်စပ်တက်လျှောက်မှာငါးမွေးမြူတွေလုပ်ငန်းရှိပြီးမြန်မာဘက်အခြံမှာတော့စိုက်ပျိုးရေးလုပ်ငန်းနဲ့ဒုက္ခသည်စခန်းတွေလည်းရှိပါတယ်။မြန်မာဘက်ကအုတ်ချုပ်ရီတောင်ရှိသူတွေကကန့်ကွက်လိုက်ပြီးဒီနေ့မနက်မှာတရုတ်ဘက်ကခြံစည်းရိုးကာယန္တာကိုဖျက်သိမ်းလိုက်တာဖြစ်ပါတယ်။ဒီလိုခြံစည်းရိုးကာယန္တာနဲ့ပတ်သက်ပြီးအကြောင်းဆုံးကိုမသိရသေးဘူးလို့မိုးဆက်ခရိုင်ရဲ့အုတ်ချုပ်ရီမူဦးဆိုင်စိုးတန်းကအခုလိုပြောပါတယ
်။ကျွန်တော်ထပ်မန်းတာကတော့ဒီတကယ်အနာမိုင်ဖွဲ့ကတော့လုံးမယ်လို့တော့ယူဆပါဘူးကျွန်တော်ခံမှန်းတာပေါ့နော်ဒါတော့တိကျခြင်းမှထိကြပါပေါ့ဒီမျိုးချင်းမှုတော့ကျွန်တော်တို့သွားပြီးတော့မှဟိုအဲ့ဒါလေးကိုမြေပြင်အခြေအနေတွေချာလေးကိုသွားပြီးပြန်ကြည့်ခိုင်းပါတယ်နောက်သက်ဆိုင်ရာ GPS ကိုဘာလို့လဲတကယ်ကြော်သလားနယ်နိမိတ်ကြော်သလားတိကျလေးကိုကျွန်တော်တို့ပြန်တိုင်းခိုင်းပြီးတော့မှဟောပါဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဟိုဘက်ကိုဒီဘက်ကြီးရတို့ကန့်ကွက်လာပြီးပါလေပို့ထားတယ်အကုန်လုံးလောက်ထားတော့သူတို့ဘက်ကလည်းရက်တော့ရက်ဆိုင်သွားတာပေါ့နော်အကြောင်းရင်းကတော့အတိအကျတော့ကျွန်တော်တို့မသိနိုင်ဘူးကြာကျွန်တော်စီမှာလည်းအစီအစဉ်ကစား report ကပြန်ရောက်မလာသေးလို့ပါကျွန်တော်အဲ့လောက်ပဲပြောလို့ရလို့ပါဗျာ
ပန်ဆိုင်မြို့နယ်ကစိုင်ကောင်းကြီးရွာမှာဒေသခံ900ကျော်ရှိပြီးအရင်ကလည်းမကြာခဏဆိုသလိုတရုတ်ဒေသခံတွေနဲ့နေဆက်မြေပိုင်ဆိုင်မှုပြဿနာတွေဖြစ်ပွားခဲ့ပူပါတယ်